ပစ်ခတ်ဖမ်းဆီးရတာကြောင့်တေဆုံးသွားတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်လာတဲ့အလွတ်သတင်းတောက်ကိုပါကြီးတေဆုံးမှုကိုတရားမျှတစွာစုံစမ်းဖော်ထုတ်ပေးဖို့တောင်းဆိုခဲ့ကြတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအလို့သမားအလေသမားတွေကိုပုံမှန်18နဲ့အမှုဖွင့်တာကြောင့်သက်ဆိုင်ရာရဲစခန်းတွေကဆိုပါတယ်အကြောင်းစုံကို VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
မြန်မာစစ်တပ်ကနေခေါ်ယူစစ်ဆေးနေစဉ်အတွင်းမှာတနက်လူထွက်ပြေးဖို့ကြိုးစားတာကြောင့်ပြစ်ခတ်ဖမ်းဆီးရင်တေဆုံးသွားခဲ့ရကြောင်းကာကွယ်ရေးဝန်ကြီးဌာနကနေမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကနေတဆင့်သတင်းထုတ်ပြန်ခဲ့တဲ့အလွတ်သတင်းတောက်ကိုပါကြီးနဲ့ပတ်သက်လို့တရားမျှတစွာစုံစမ်းစစ်ဆေးပေးဖို့ရန်ကုန်မန္တလေးနဲ့ပဲခူးတိုင်းပြည်မြို့တို့မှာဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့တော်ခမ်းမရှိမှာတနင်္ဂနွေနေ့ကလှုပ်ခဲ့တဲ့ဆန္ဒပြပွဲမှာတော့နေပယ်တီးတီးကထောင်ကနန်းရှိတဲ့တက်ကြွလှုပ်ရှားသူတွေပါဝင်ခဲ့တာပါဒီထဲက generation wave အဖွဲ့ရဲ့ဥက္ကဋ္ဌကိုမိုးသွေးကလည်းတရားစွဲဆိုခံရတယ်လို့ဆိုပါတယ
်ကျွန်တော်တို့ကဖုံးသက်ပြီးမေးကြည့်တယ်ဟုတ်သလားပေါ့ဆွဲကမှာစကားမွားရှိတယ်ခမကတော့ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့အဲ့ကျွန်တော်မေးတယ်ဟုတ်ပြီဆိုလို့ရှိရင်ဘလို့ဆွဲတာလဲဘသူတွေကိုဆွဲတာလဲကျွန်တော်တယောက်တည်းလုပ်တာမဟုတ်ဘူးဒါအားလုံးပေါင်းလို့လုပ်တာဖြစ်တယ်ဘသူတွေပါလဲပြီးလို့ရှိရင်အဲ့လိုမျိုးသိနေချင်လို့ရှိရင်လည်းကျွန်တော်တို့ကျွန်တော်စာလာမပို့ထားဘူးကျောင်းသားကအဲ့ဘယ်တော့ပို့မှလဲဘယ်လိုလုပ်မှလဲကျွန်တော်မေးတဲ့အခါကျတော့အဲ့ဒီမေးတယ်လို့ရှိရင်လေအခြားတနေရာရောအဲ့ဖုန်းနံပါတ်တခုဒီဖုန်းနံပါတ်ကိုမေးလိုက်ပါဆိုသိတယ်။အဲ့တော့အဲ့ဖုန်းနံပါတ်ကိုဆက်တော့လေအဲ့ဖုန်းနံပါတ်ကဆက်လို့မရဘူး။ဒီဟာနဲ့ပတ်သက်ပြီးတော့မှကျွန်တော်ကျောင်းသားစာကိုသွားပြီးတော့မှသင်ထားတာကျွန်တော်ဖြစ်နေတာပေါ့နော်။အဲ့ဒီပုံမှာစပြီးတော့ကျွန်တော်ဉာဏ်လုံးတင်လိုက်တယ်လို့ကျွန်တော်ထင်တယ်။တင်တာတော့ဘယ်သူတွေကိုဘယ်လောက်ထိသူတို့ဟိုဖိတ်နိုင်မဖွင့်ဘူးသူတို့လည်းမပြောတတ်ဘူးဘယ်လိုစဉ်းစားလဲတော့ကျွန်တော်လည်းမသိဘူး။
ရန်ကုန်မြို့ကဆန္ဒပြပွဲမှာတော့ဘယ်သူတွေကိုထပ်ပြီးတော့တရားစွဲထားသလဲဆိုတာမသိရသေးပေမဲ့ကိုမိုးသွေးတဦးတည်းတော့မဟုတ်ဘူးလို့လည်းဆိုပါတယ်အလားတူဘကိုးတိုင်းပြည်မြို့မှာလည်းရှေ့နေဦးမြင့်အေးနဲ့လယ်သမားရဲ့လှုပ်ရှားဆောင်ရွက်သူចောင်းသားတဦးဖြစ်တဲ့ကိုတန့်စင်ထက်တို့ကိုတရားစွဲဆိုထားကြောင်းရဲစခန်းကအကြောင်းကြားလာတယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးမြင့်အေးကဆိုပါတယ
်မင်းကရဲစခန်းကနေတော့ကျွန်တော်ကြည့်ပုံသက်တယ်ဒီလိုဘုရားတရားတော်ရှင်ကြီးကျွန်တော်တို့ပုံမှန်ဆက်ရှင်နဲ့ရင်းစီစုမှုတွေပါဆက်ရှင်နဲ့တရားဆွဲထားတယ်ဒီကျွန်တော်အကြောင်းကြားတယ်အကြောင်းကြားတော့ကျွန်တော်ပြောလိုက်တယ်ကျွန်တော်မှလည်းဆက်ရှင်တရားမနေတော့ဘူးလို့နော်ခဏခဏလည်းအစွဲခံရတယ်ဟိုကကိုပါကြီးကိုမတရားတက်ပြပြီးတော့လောင်းချောက်ဖြစ်တဲ့အတွက်ကျွန်တော်မကြည်နိုင်လို့ကျွန်တော်နဲ့တန်းစီတဲ့မရောက်ပိုင်းကတည်းကပြောတော့လုံမှဖြစ်တယ်ဆိုပြီးကျွန်တော်လည်းရုပ်ပြမပါဘူးစဉ်းစားပြီးမှညကြတော့ပြောင်းနိုင်ကျွန်းပြီးတော့မရောက်ဌာနပဲလုပ်တယ်ဒီစီစုရရဲ့မတရားမှုကြီးအဲ့လိုတန်ပြတ်မှုကြီးကကျွန်တော်တို့ဒီကြည့်တူတို့ဒီလိုမျိုးကိုပါကြီးလုပ်တဲ့အချိန်မျိုးကအများကြီးရောက်လာနိုင်တယ်ဒီ
မန္တလေးမြို့မှာလည်းတနင်္လာနေ့ကဖျောင်းနိုင်မီထွန်ပြီးဆန္ဒပြခဲ့ကြတာပါဆန္ဒပြတဲ့နေရာကိုသက်ဆိုင်ရာမြို့နယ်အာဏာပိုင်ရဲတွေကလာရောက်တားဆီးမှုတွေရှိခဲ့ပေမဲ့ဒီကနေ့မှာပဲအလုသမားရေးတက်ကြွလှုပ်ရှားသူကိုသိမ်းအောင်မြင့်ကိုရဲစခန်းကဆွေးနွေးစရာရှိလို့ခေါ်နေကြောင်းပြောပြပါတယ
်သက်ဆိုင်ရာမြို့နယ်ရဲတပ်ဖွဲ့ကတော့နေ့လယ်လမ်းဖုံးဆက်တယ်ခင်ဗျလက်ရှိတော့ကျွန်တော်မားသေးစမှုစုံထဲမှာလုံသမတူလက်ကျက်သွားလို့ကျွန်တော်အဲ့ဒီအကူအညီသွားပေးနေတာလို့ဟိုဘာကိစ္စရှိလို့လို့ကျွန်တော်ပြန်ပေးလိုက်ပါတယ်အဲသူတို့ဘက်ကတော့ဆွေးနွေးစရာရှိလို့ပါတဲ့စကားကိုလည်းလာခဲ့တော့ဆွေးနွေးစရာရှိလို့ပါဆိုပြီးတော့ပဲအချိန်ချင်းလမ်းခေါ်နေတယ်အဲကျွန်တော်ပြောချင်တာကတော့ခင်ဗျားတို့အသက်ဆိုင်ရာအစိုးရကပြောလိုက်ပါလို့ကျွန်တော်တို့တရားစွဲဖို့ပါမစွဲဖို့ပါအဲ့အရေးမကြီးဘူးလို့နော်အခုအသက်ခံလိုက်ရတဲ့လူတန်းသတင်းတော့ကိုပါကြီးအမှုခံကိုပေါ်ထုတ်ပေးပါလို့နော်တာဝန်ရှိတဲ့သူတွေကိုအရေးယူပေးပါလို့ပဲကျွန်တော်ပြောချင်တယ်လို့
မန္တလေးမှာတော့လယ်သမားရေးအလုသမားရေးနဲ့နိုင်ငံရေးတွေမှာတက်ကြွလှုပ်ရှားနေသူတွေကိုပုံမှန်18နဲ့အရေးယူဖို့ပြင်ဆင်နေတယ်ဆိုပြီးသတင်းတွေလည်းလူလူတွေကြားထဲမှာပြန့်နှံ့နေကြောင်းကိုသိန်းအောင်မြင့်ကပြောပါတယ်သူတို့ဟာကိုပါကြီးအမှုကိုတရားမျှတစွာစုံစမ်းအရေးယူပေးဖို့ဆန္ဒပြရခြင်းဖြစ်တယ်လို့လည်းပြောဆိုပါတယ်။အခုရဲစခန်းကနေခေါ်ယူဆွေးနွေးဖို့ပြောဆိုနေကြသူတွေဟာပုံမှန်18နဲ့တစ်ချိန်မကတရားစွဲဆိုခံနိုင်ရသူများလည်းဖြစ်ကြပါရဲ့ရှင်။